ဒီကနေ့ကျင်းပတဲ့လွှတ်တော်တွေမှာတရားဥပဒေစိုးမိုးရေးအတွက်ရည်ရွယ်ပြီးတော့ကော်မတီတည်ရက်ကိုဖွဲ့စည်းလိုက်ပြီးဥက္ကဋ္ဌဖြစ်တဲ့မြန်မာဒီမိုကရေစီကောင်ဆောင်ထောင်ဆန်းစုကြည်ကိုတာဝန်ပေးအပ်လိုက်ပါတယ်။တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီအဖြစ်ဖွဲ့စည်းလိုက်တဲ့အထက်မှာထောင်ဆန်းစုကြည်နဲ့သူဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေတင်မကပဲနဲ့တိုင်းရင်းသားကိုယ်စားလှယ်တွေလည်းပါဝင်ခဲ့ကြပါတယ်။အသေးစိတ်ကိုတော့ရန်ကုန်မှာရှိနေတဲ့ VOE သတင်းတော်ကိုရဲကျော်အောင်ကဆက်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့ပါပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီကိုပြည်သူ့လွှတ်တော်ဥပဒေဆိုင်ရာပုံမှန်နှစ်ဆောင်ခွဲအရာဖွဲ့စည်းလိုက်ပါပြီကော်မတီဥက္ကဋ္ဌကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်သူကော်မူးမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ဖြစ်ပြီးအတွင်းမှုကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပသိမ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ဖြစ်ပါတယ်ပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီကိုပြည်ထောင်စုအဆင့်ကော်မတီဆိုပြီးခေါင်းစဉ်တက်ကကော်မတီဝင်15ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပြီးတက်တန်းတစ်နှစ်သတ်မှတ်ဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်အခုဖွဲ့စည်းလိုက်တဲ့ကော်မတီဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ရွေးကောက်ပွဲမတိုင်မီမဲဆွယ်စည်းရုံးရေးတွေမှာသူမနှုတ်ကတင်ပြပြောကြားခဲ့တဲ့တရားဥပဒေစိုးမိုးရေးကိစ္စတွေပေါ်အခြေပြုဖွဲ့စည်းထားတာကြောင့်ဒီကော်မတီဟာပြည်သူတွေအတွက်အမှန်တကယ်အရေးကြီးလိုအပ်တဲ့ကော်မတီတရက်ဖြစ်တယ်လို့စည်းလုံးရေးနဲ့ညီညွတ်ရေးပါတီအင်ဂျန်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကပြောပါတယ
်ဒီမိုကရေစီအရေးပါဆိုတရားဥပဒေစိုးမိုးရေးအဓိကစတာပေါ့နော်တရားဥပဒေစိုးမိုးမှုမရှိလို့ရှိရင်ဒီနေ့အင်ချမှုလည်းမရှိဘူးအဲ့တော့တရားဥပဒေစိုးမိုးမှုနဲ့ဒီနေ့အင်ချမှုကစိတ်အရေးကြီးတဲ့ကိစ္စပေါ့နိုင်ငံတော်ဒီနေ့အင်ချမယ်တရားဥပဒေစိုးမိုးမယ်ဆိုလို့ရှိရင်တော့ကျမတို့ကအာဘယ်ကိစ္စမှမဟုတ်ကျမတို့ကဆောင်ရတာဆောင်ရရတယ်ကူတဲ့အတွက်ဒီကန်တာကိုဟိုတိတိယောက်ဆောင်ရနိုင်မယ်ဆိုလို့ရှိရင်ဒါကျမတို့နိုင်ငံတိုးတက်မှာပေါ့နော်နိုင်ငံတော်နဲ့ပြည်သူလူထုအတွက်အများကြီးတိုးတက်မှာကန်တာဖြစ်ပါတယ်ပေါ့အ
ဲ့ဒီကော်မတီဟာဒီကနေ့မှာစတင်ဖွဲ့စည်းတာဖြစ်တဲ့အတွက်လုပ်ငန်းမန်းဆိုင်ရာကိစ္စတွေတိတိကျကျမခွဲရသေးပေမဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စတွေကိုဖိဖိစီစီလှုံ့ဆော်သွားမယ်လို့ကော်မတီတွင်းရေးမှူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ်
။တရားဥပဒေစိုးမိုးမှုကတော့ဒါကတော့ကျွန်တော်တို့ကလိုလားနေတာလေ။နောက်လျှောက်ပဲကျွန်တော်တို့ဒါယူကော့ပေါ်မဝင်ခင်တည်းကတရားဥပဒေစိုးမိုးရေးဆိုတော့နံပါတ်၁ဥပဒေအနေနဲ့ကျွန်တော်ပုံရိပ်တရားနေပြီးတော့ဒါကကျွန်တော်ဒီအစီအစဉ်ဒီကျွန်တော်ကတော့ဒါကတော့တရားဥပဒေစိုးမိုးမှုကတိုင်းပြည်မှာတော့တကယ်လိုအပ်တာ哦။အလားတမီးဘယ်နေရာတိုင်းမှမဆူပါနော်။လိုအပ်တဲ့အခါကျတော့ဒါဒီလိုတော့ဖြစ်အောင်တော့ကျွန်တော်တို့ကကိုယ်စားဉာဏ်ရှိတဲ့မြတ်ပါနော်။ဒါကျွန်တော်တို့ပြီးတဲ့လွတ်တော်ပြီးတဲ့တောင်ကိုချိန်ဝအောင်တော့ကျွန်တော်လုပ်မှာပါ
။တရားဥပဒေစိုးမိုးရေးအတွက်မဲဆွယ်ပွဲတွေမှာအကြိမ်ကြိမ်ပြောကြားခဲ့ပြီးနိုင်ငံတကာအတွေ့အကြုံအနေနဲ့အမြင်တွေအများပြားရှိတဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဒီကော်မတီမှာဦးစီးတာဟာအလွန်မဲ့တင့်တော်တယ်လို့ဒေါ်ရဲဘူးကပြောခဲ့ပါသေးတယ်
။ကျွန်တော်တို့ကဗန်ပြောနိုင်ငံတကာအမြင်ရှိတဲ့ဒီနိုင်ငံရေးတိုင်းတိုင်းမှာပေါ့နော်ငကိုရဲလည်းလုပ်နေတဲ့သူတယောက်ခေါင်းဆောင်တဲ့အဖွဲ့မှာကျွန်တော်တို့ကပါဝင်လှူရှားရဆိုတော့ကျွန်တော်တို့ကရှင်းရှင်းပြောမယ်ဆိုကျွန်တော်တို့တိုင်းရင်းသားဖြစ်တယ်နောက်မှကိုဒီတာကအောက်ခြေဟိုကစိတ်ဆိုင်ပဲကျွန်တော်တို့သိတယ်ပေါ့နော်ဒီနိုင်ငံတကာဗျူးလို့ဒီနိုင်ငံရေးကိုကျွန်တော်တို့ကပြည့်ပြည့်ကျက်ကျက်ဟိုဆောင်ရွက်ချက်ဘူးချင်းလည်းမရှိဘူးပေါ့နော်အဲ့တော့တို့ကတော့ဘာပဲဖြစ်ပြောနိုင်ငံတကာနဲ့ရှင်ပေါင်းတမ်းပြီးတော့ဟိုလုပ်နေတဲ့လူတွေဆိုတဲ့အခါကျတော့တို့ဥဆောင်မှုအောက်မှာကျွန်တော်တို့လည်းဘာပဲပြောအတူတူပေါင်းလို့ချင်အားဖြင့်အဲဒီကိုတိုင်းရင်းသားအတွက်ရောနောက်တနက်ကန္တာတွေအတွက်ရောဘာပဲပြောဟွာပေါ့အဲချက်ချက်ပြန့်ပြန့်ဒီလာနိုင်မယ်လို့ပြောတော့မျောလိမ့်မယ
်ပြီးခဲ့တဲ့လွတ်တော်ကာလအတွင်းမှာဥပဒေပြူရေးမန်နိုင်ကလွတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့လွတ်တော်ရေးကော်မတီတွေဟာပြည်ထောင်စုအဆင့်အဖြစ်အကျုံးဝင်တဲ့မွေမှုဆိုတာနဲ့ပတ်သက်ပြီးအခြေခံဥပဒေခွန်ရုံးကနေလွတ်တော်ကနေဖွဲ့စည်းရဲ့ရေးရကော်မတီတွေဟာပြည်ထောင်စုအဆင့်မဟုတ်ပါဘူးလို့ဖြေထွက်ခဲ့ပါတယ်ဒါပေမဲ့အသွင်ကူးပြောင်းရေးကာလနိုင်ရပါအစိုးရလက်ထက်မှာပြဋ္ဌာန်းခဲ့တဲ့လွတ်တော်ရေးရဥပဒေတွေကမဖြတ်သိမ်းရသေးတာကြောင့်လွတ်တော်ကအခုဖွဲ့စည်းတဲ့လွတ်တော်ရေးရကော်မတီတွေဟာပြည်ထောင်စုအဆင့်တွေဖြစ်တယ်လို့ဒေါ်ဒွဲဘူးကပြောခဲ့ပါတယ်။ပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီအဖွဲ့ဝင်တွေအဖြစ်ပန်းတော်မဲဆန္ဒနယ်ကဦးမန်းမမောင်ညာ၊ဒိုင်ဦးမဲဆန္ဒနယ်ကဦးမင်းဆွေ၊အင်ဂျန်မဲဆန္ဒနယ်ကဒေါ်ဒွဲဘူး၊မိုင်းပြေမဲဆန္ဒနယ်ကဦးဆိုင်ထွန်းစိန်၊မတူပီမဲဆန္ဒနယ်ကဒေါက်တာရိုးအုပ်၊ဇီကုံးမဲဆန္ဒနယ်ကဦးခင်မောင်မြင့်ကျိုင်မျိုးမဲဆန္ဒနယ်ကဒေါ်မိရင်ချံတောင်ဝင်းမဲဆန္ဒနယ်ကဒေါ်လက်လက်ဝင်းဆွေဒီမော့ဆိုမဲဆန္ဒနယ်ကဦးစိုးရဲရသစ်တော်မဲဆန္ဒနယ်ကဒေါ်ခင်စောဝေကြောင်မဲမဲဆန္ဒနယ်ကဦးနယ်စင်ကိုဦးဆောင်စီတင်ငန်းကျွတ်မြို့နယ်မဲဆန္ဒနယ်ကဦးသိန်းညွန့်တို့ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်ခင်ဗျာ